စကိုင်းတိုင်းရင်းမပင်မြို့နယ်ချိုင်ချေးရွာနာမှာဒေသခံပြည်သူကာကွယ်ရေးတပ်နဲ့စစ်ကောင်စီကြားဒီနေ့ညနေ၄နာရီလောက်မှာတိုက်ပွဲတွေဖြစ်ပွားနေတယ်လို့ဒေသခံတွေကပြောပါတယ်။ဒါပြင်အောင်တုံးပင်ချေးရွာအနီးနားမှာလည်းမနေ့ညပိုင်းကတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။တိုက်ပွဲကြောင့်ချေးရွာ၆ရွာထက်မနည်းကဒေသခံတွေအိုးအိမ်ဆုံးခွာပြီးတော့ဘေးလွရာကိုထွက်ပြေးနေကြတယ်လို့လည်းဆိုပါတယ်။ဒီကြောင့်ရန်ကုန်ကပြည်ပို့လာတဲ့သတင်းကိုတော့အလိမ္မာကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဖေဖော်ဝါရီလ19ရက်ဒီကနေ့ညနေ4နာရီလောက်ရင်းမပင်မြို့နယ်ချိုင်ကျေးရွာနာမှာဒေသခံပြည်သူကာကွယ်ရေးတပ်နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲဖြစ်ပွားနေတယ်လို့ဒေသခံတူကပြောပါတယ်
။မင်းရဖြစ်တာဒီကနေ့ညသိန်းနာဖျားကုန်းမှာတက်ဆွဲနေတဲ့ဖွဲ့မျိုးမင်းရတိုက်ပွဲဖြစ်တာမင်းညရောနေချင်းပိုင်းရောအတပေါ်ဖြစ်ရဒီမှာခုမတို့ရဲ့မင်းရဲ့ရှိဘက်ကမှဖြစ်ရတယ်မင်းနောက်ဘက်ကကိုကူးခဲ့တာကိုယ်ကပြီးတော့ခြံရွာမှာတက်ဆွဲပြီးတော့ဒီကနေ့ခြံရွာဖြစ်တာမင်းများလည်းခြံကိုအစကားနေနေဖြစ်တာကမိတီတွေနဲ့ဖြစ်တာအဲဒီလိုမီးလောင်နေခုတော့တက်ွက်ဖြစ်နေရတော့အခုမှစပြည်နေပြီတော့ထွက်ပြေးနေတယ်တောင်းနဲ့ထွက်ပြေးနေရအိုင်နာကခြံလို့တရက်ပြီးပုတ်ထောငါဖြဲ့ကိုယ်ကကဲနေလည်းနဲ့ကြီးဘက်တွေကိုလည်းလည်းလည်းပြီးတော့နဲ့ကြီးတွေစောင်းအကြီးခွဲစောင်းသူကနှစ်ခွဲမြေဟုတ်တော့နဲ့ဒီကကြကိုနှစ်ခွဲခွဲနေရ
ဖေဖော်ဝါရီလ18ရက်နေ့ညနဲ့ဒီနေ့19ရက်နေ့မှာဘူးတလင်မြို့နယ်ချင်းတွင်းမြေအရှိတ်ကမ်းဘေးရှိမြသိန်းတန်ဖျားကုန်းမှာတက်ဆွဲနေတဲ့စစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေကနအူပြင်းထန်ခဲ့တာပါ။အဲဒီနောက်ညရဲ့အနောက်ဘက်ကမ်းဖြစ်တဲ့ရင်းမပင်မြို့နယ်ချိုင်ကျေးရွာဘက်ကိုစစ်ကောင်စီတပ်တွေကူးလာပြီးလက်နက်ကြီးတွေနဲ့ပစ်ခတ်လို့ဘေးလွရာထွက်ပြေးတိမ်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့ညနေ4နာရီလောက်မှာခြိုင်ကျေးရွာအနီးမှာထိတွေ့တိုက်ခိုက်မှုဖြစ်ပွားတာလို့သိရပါဗျ။ဒါအပြင်ဖေဖော်ဝါရီလ18ရက်မနေ့ည10နာရီခွဲလောက်မှာအုံတုံမင်းကျေးရွာအနီးစစ်တပ်အခြေစိုက်ရဲတပ်ရင်း28နာမှာဒေသခံပြည်သူကာကွယ်ရေးပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီကြားတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့ပါဗျ။လက်နက်ကြီးအပြန်အလှန်ပစ်ခတ်တံတွေပြင်းပြင်းထန်ထန်ကြားနေရတာကြောင့်အနီးအနားကကျေးရွာ600ထက်မနည်းဒေသခံတော်တော်များများဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့ဒေသခံတို့ကအခုလိုပြောပါဗျ
။မင်းညကဟုတ်တယ်စေနာရီခွဲလောက်ကတော့ဒီလက်နက်ကြီးနဲ့အဟိုကပြစ်ကြပြစ်ကြတော့အပြန်အလှန်ပြစ်တယ်လို့ပဲထင်ရတာပါလေ။လက်တက်ရင်းနှန်းဆိုရင်ကျွန်တော်တို့ကြေးတကြရှိမယ်၊ဘိန်းနဲ့ကြောင်ရှိမယ်၊ရရွှေစီရှိမယ်၊အောင်မိုးရှိမယ်၊ရက်သိစီရှိမယ်ကြ။မင်းညာတော့တို့တချို့လို့ပြေးကြပြေးကြတော့တော်တော်များများပါတော်တော်များများရွာလုံးကျင်ပြီပါလို့ဒေးလို့ရအောင်ပြေးကြတာနေချင်းပန်းတော့တချို့တဝက်တွေကတော့ရွာကိုပြန်ရောက်တာတော့ရှိတယ်ချို့ကလည်းဟိုးအရင်ကတည်းကနေပေါ့ရွာကိုမအိပ်ကြဘူးအဲ့လိုတခြားမှာပဲသွားအိပ်ကြတဲ့ဥစ္စာတွေလည်းရှိတယ
်စကိုင်းတိုင်းရွှေမပင်ချောင်းဦးဒေသတဝိုင်းမှာစစ်ကောင်စီတပ်တွေနေမြေရှင်းလင်းစစ်ဆေးမှုတွေလှုပ်လာတာကြောင့်အခုနောက်ပိုင်းမကြာခဏဆိုသလိုပြစ်ခတ်မှုတွေတိုက်ပွဲတွေဖြစ်နေပြီးဒေသခံတွေအနေနဲ့ပိုပြီးစိုးရိမ်ထိတ်လန့်နေကြရပါတယ်မင်းညာကတိုက်ပွဲနဲ့ပတ်သက်လို့ရွှေမပင်နယ်ကမြောက်ရမားပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုခန့်က VOA ကိုအတူပြုပြောဆိုပါတယ်
ဒီဖေဖော်ဝါရီလ18ရက်နေ့ညကကျွန်တော်တို့မြို့နယ်အုံလုံးမင်းရဲ့အရှိတ်အဝါရေတပ်ရင်း28နားမှာကျွန်တော်တို့ဒေသခံခုခံကာကွယ်ရေးတပ်ဖွဲ့တွေဖြစ်တဲ့တောင်းပီဒီအက်တွေနဲ့ဒီအကြမ်းဖက်စစ်ကောင်စီကမှတိုက်တိုက်ပွဲဖြစ်တာရှိပါတယ်။အဲဒီမှာဆိုလို့ရှိရင်ဒီကျွန်တော်တို့တညာလုံးမိသားလို့ပြောလို့ရပါတယ်။အဲဒါတော့ဒီအကြမ်းဖက်စစ်ကောင်စီဘက်ကလည်းလက်နက်ကြီးလက်နက်ငယ်တွေနဲ့ပြန်ပြီးပစ်ခတ်တဲ့အပိုင်းတွေရှိတာပေါ့နော်။ဆိုတော့ကျွန်တော်တို့ဘက်ကလည်းဒီတောင်းပီဒီအက်ဖွဲ့တွေဘက်ကလည်းဒီလက်နက်ကြီးလက်နက်ငယ်တွေနဲ့ကျွန်တော်တို့ပြန်ပစ်တာပေါ့နော်။
လက်တလောရင်းမပင်တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူးရင်းမပင်မြို့နယ်အတွင်းဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီအကြတိုက်ပွဲတွေမကြာခဏဆိုသလိုဖြစ်ပွားနေရမှာအခု February လဒီနေ့အထိ6ကြိမ်ထပ်မံဖြစ်ပွားခဲ့ပါတယ် February လ16ရက်နေ့ကရင်းမပင်မြို့နယ်လက်လုတ်ကျေးရွာအနီးမှာတိုက်ပွဲဖြစ်ပွားခဲ့ပြီးစစ်တပ်ကလေယာဉ်သုံးတိုက်ခိုက်ခဲ့ပါတယ်အခုနောက်ပိုင်းတိုက်ပွဲတွေမှာစစ်တပ်ဘက်ကရဟတ်ရင်သုံးတိုက်ခတ်မှုတွေပိုမိုလှုပ်ဆောင်လာတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ဒီပစ်ခတ်တိုက်ခတ်မှုတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေဘေးလွရာကိုပြေးနေရပြီးအခက်အခဲမျိုးစုံနဲ့ဒုက္ခရောက်နေကြရတယ်လို့စစ်ဘေးဒုက္ခသည်တွေနဲ့စစ်ဘေးရှောင်ကူညီပေးသူတွေကပြောဆိုကြပါတယ်ရှင်။